မြန်မာနိုင်ငံမှာအခုချိန်ထိတိုးတက်မှုတိုက်ကိုနှိမ့်ကွေးနေတဲ့အတွက်စိတ်တည့်ရတယ်လို့မြန်မာအရေးဂျန်ဝင်ဆောင်ရွက်ပေးနေတဲ့အာဆီယံနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကပြောကြားလိုက်တယ်လို့စစ်တပ်အနေနဲ့ဖမ်းဆီးထားတဲ့အကြမ်းသားတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့သဘောတူထားတဲ့အတိုင်းနိုင်ငံရေးဆွေးနွေးမှုတွေကိုစတင်ဖို့ပါတောင်းဆိုလိုက်ပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးဆိုးဝါးလာနေတဲ့မြန်မာအရေးအပြေရှားဖို့အတွက်အာဆီယံအဖွဲ့ကြီးရဲ့ကြိုးပမ်းမှုတွေကိုကုလသမဂ္ဂကရောအနောက်နိုင်ငံတွေအပြင်တရုတ်အစိုးရကပါထောက်ခံပံ့ပိုးပေးနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတိုးတက်မှုကတိတ်ကိုနှိမ့်ကွေးလွန်းနေတာကြောင့်စိတ်တည့်ရကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကတနင်္လာနေ့မှာပြောကြားလိုက်သလိုမြန်မာနိုင်ငံကိုယ်တိုင်ကစစ်မှန်တဲ့ညှိနှိုင်းမှုတွေဆွေးနွေးမှုတွေနဲ့ပြန်လည်တင်းမြန်မှုတွေတကယ်လိုချင်မှသာတကယ်ဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။အာဆီယံနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးများအဆင့်အထူးဆွေးနွေးပွဲကိုတရုတ်နိုင်ငံခြုံကျင်းမှာကျင်းပနေတာဖြစ်ပြီးဒီဆွေးနွေးပွဲမှာမြန်မာအရေးကိုပါဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီး Retno Marsudi ကတော့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ချက်အကောင့်ထည့်ဖော်ရေးအတွက်မြန်မာကိုတွန်းအားပေးဖို့လိုအပ်မယ်လို့သူထင်ကြောင်းနဲ့ဒီတစ်ခါတော့ပွင့်လင်းမြင်တာမှုရှိရှိလုပ်ဖို့အတွက်လိုတယ်လို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။မလေးရှားနိုင်ငံခြားရေးဝန်ကြီး Hisham Mudin Hussein ကလည်းဒီဘုံသဘောတူညီချက်ကိုအကောင့်ထည့်ဖော်ရဟာတိတ်ကိုနှိမ့်ကွေးလွန်းနေဆိုတာကိုအာဆီယံအနေနဲ့ဝန်ခံရမှာဖြစ်တယ်လို့အာဆီယံကဘာဆက်လုပ်မလဲဆိုတာကိုနိုင်ငံတကာအတိုင်းအဝန်းကနေစောင့်နေတာဖြစ်ကြောင်းနဲ့မြန်မာနိုင်ငံတွင်တင်းမာမှုတွေလျော့ပြီးအကြမ်းဖက်မှုတွေရပ်သွားအောင်အာဆီယံကအမြန်လှုပ်ဆောင်ရမှာဖြစ်ကြောင်းသူ့ Twitter ကနေပြောပါတယ်။အာဆီယံ10နိုင်ငံရဲ့ April လတွင်မြန်မာအရေးအထူးဆွေးနွေးပွဲကနေမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့နဲ့အဖွဲ့အားလုံးတွစ်ဆုံဆွေးနွေးဖို့ပါဝင်တဲ့ဘုံသဘောတူညီချက်၅ချက်ကိုရရှိခဲ့ပေမဲ့မြန်မာဘက်ကတိုးတက်မှုမရှိတာကြောင့်အာဆီယံအဖွဲ့ဝင်တွေကဝေဖန်လာကြတာဖြစ်ပါတယ်။